ရခိုင်ပြည်နယ်တောင်ပိုင်းကမ်းလွန်ပင်လယ်ပြင်တွေကိုအကသရင်ကားလို့ယူဆရတဲ့အပိုင်းအစတချို့ဒီကနေ့မနေ့ပိုင်းကကြာရောက်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့ Space Flight လှုပ်ရှားမှုကနေအပိုင်းအစတချို့ရခိုင်ပြည်နယ်အတွင်းကပင်လယ်ပြင်ကိုကြာရောက်နိုင်တယ်လို့သက်ဆိုင်ရာကသတိပေးချက်ထုတ်ပြန်ထားချိန်မှာပဲအခုလိုကြာရောက်ခဲ့တာဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုညင်းချောင်းကပြောပြပေးမှာပါခင်ဗျာ။
တရုတ်နိုင်ငံပိုင်အာကာသယာဉ်ကအစိတ်ပိုင်းတွေရခိုင်ပြည်နယ်နဲ့ AR တိုင်းဘက်ကျလာနိုင်တယ်လို့မြန်မာအာဏာပိုင်တွေကသတိပေးထားပြီးရပ်ပိုင်းအတွင်းမှာပဲတန်တွဲနဲ့မန်အောင်မျိုးနယ်အနီးကဘင်္ဂလားပင်လယ်ပြင်နယ်ကျရောက်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မနက်ပိုင်း6နာရီကျော်လောက်မှာထူးဆန်းတဲ့မီးခိုးတန်းတစ်ခုထိုးဆင်းသွားတာတွေ့လိုက်တယ်လို့မန်အောင်ဒေသခံအမျိုးသမီးတဦးကအခုလိုပြောပါတယ်
။ကျွန်မမနေ့စောစောလမ်းလျှောက်ထွက်တယ်။ပြန်လာတဲ့အချိန်6နာရီလောက်မှာကျွန်မပြန်လာတဲ့အချိန်ကအင်ချင်းနာရောက်တော့ဟိုခေါင်းခင်ကိုမိုးကျလိုက်တာနဲ့မီးခိုးတန်းရောက်အောက်ကိုဆင်းလာတယ်လို့ပဲကျွန်မမြင်လိုက်တယ်။ဒါမှဘာမှန်းလဲမသိဘူး
။အဲဒီလိုမီးခိုးတန်းကြီးပင်လယ်ပြင်ဘက်ကျသွားတာကိုရခိုင်ပြည်နယ်နေရာတော်တော်များများကလူတွေလည်းတွေ့မြင်လိုက်ကြပါတယ်။တရုတ်အာကာသယာဉ်ရဲ့အစိတ်ပိုင်းတွေဟာတန်တွဲလေဆိပ်ရဲ့အနောက်တောင်ဘက်ရေမိုင်34မိုင်ခန့်၊မန်အောင်လေဆိပ်ရဲ့တောင်ဘက်ရေမိုင်34မိုင်ခန့်နဲ့ပသိမ်လေဆိပ်ရဲ့အနောက်မြောက်ဘက်ရေမိုင်65မိုင်ခန့်အကွာမှာကျရောက်နိုင်ကြောင်းမြန်မာနိုင်ငံစိုက်ပျိုးရေး၊မွေးမြူရေးနဲ့စစ်မြောင်းဝန်ကြီးဌာနငါးလုပ်ငန်းဦးစီးဌာနကလည်းတက်ဆိုင်ရာနေရာတွေမှာတတိပေးထားပါတယ်။ငါးလုပ်ငန်းဦးစီးဌာနကိုလည်းရုံးချုပ်ကအတိပေးတာဖြစ်တယ်လို့ရခိုင်ပြည်နယ်ငါးလုပ်ငန်းဦးစီးဌာနညွှန်ကြားရေးမှူးဦးသက်ဦးကပြောပါတယ
်ကျွန်တော်တို့ရုံးချုပ်ကနေပြီးတော့နော်မင်းရဲ့လည်းရဆွဲတဲ့တရုတ်ပြည်သူ့သမ္မတနိုင်ငံကနေဒီမှာ Space Flight တုံဆောင်မှုနဲ့ပတ်သက်တဲ့သတိပေးချက်ထုတ်ပြန်ထားခြင်းဆိုပြီးတော့စာရကောင်းတန်းကြတော့ဝင်ပါတယ်ဗျအဲ့ဒီစာအရပေါ့နော်ကျွန်တော်တို့ဒီအဲ့ဒီရဲ့ဒီ Space Flight Activity လေးကြောင်းအနေနဲ့ရေးထုတ်ပြန်ပေးချက်ဒါကျွန်တော်ဒီ23ရက်17လ2021ပြည်နယ်မှာ6နာရီ18ကနေ6နာရီ40အတွင်းမှာဖြစ်နေခြင်းရှိကြောင်းဆိုပြီးတော့ကျွန်တော်တို့ရှိကိုသတိပေးထားပါတယ်။အဲဒီပါမှာတော့တန်လွဲလေဆိပ်ကနေတောင်ဘက်ရေမိုင်34မိုင်ခန့်မောင်ငယ်လေဆိပ်ကတောင်ဘက်ရေမိုင်33မိုင်ခန့်နဲ့ပသိမ်လေဆိပ်ကနောက်ဘက်ရေမိုင်65မိုင်ခန့်အကွာပင်လယ်ပင်ကလာပင်လယ်ဝင်ကြောက်နိုင်တယ်လို့အဲ့လိုသတိပေးထားပါတယ်ဗျ။ဒီနေ့မနေ့တော့ကျွန်တော်တို့လည်းကြားပါတယ်ဒီစစ်ပေကနေဒီမှာအဲဒီကမ်းခြေမှာလမ်းလျှောက်တဲ့လူတွေလမ်းမြင်လိုက်ရတယ်လို့ပြောပါတယ်အဲ့လိုမီးခိုးတန်းတစ်ခုကျသွားတယ်ဆိုအဲ့လိုကြားပါတယ်ဗျ။
တရုတ်နိုင်ငံကကောက်ဖန်3လို့နာမည်ပေးထားတဲ့စီပန်းအမျိုးအစားဂျိုရူးတစ်ခုမွန်ဂိုလီးယားမှာရှိတဲ့တရုတ်ရဲ့ကျူးချန်းဂျိုရူးလွှတ်တင်ရေးစင်တာကလွှတ်တင်ခဲ့တယ်လို့ nasaspaceflight.com မှာသတင်းထုတ်ပြန်ထားပါတယ်။တရုတ်အာကာသယာဉ်အပိုင်းအစတွေဘယ်နေရာအတိအကျကိုကြားခဲ့သလဲ၊ကြားရောက်တဲ့နေရာမှာငါးဖမ်းလေတွေရှိနေသလား၊ထိခိုက်ပျက်စီးမှုရှိသလားဆိုတာကိုတော့အတိအကျမသိရသေးသလိုသက်ဆိုင်ရာအာဏာပိုင်တွေဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့2020ခုနှစ်ဒီဇင်ဘာလအကုန်ပိုင်းလောက်ကလည်းရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့အနီးကပင်လယ်ပြင်ထဲကိုတရုတ်နိုင်ငံကအာကာသယာဉ်အစိတ်ပိုင်းတချို့ကျရောက်ခဲ့မှုပါတယ်။2016တုန်းကလည်းကချင်ပြည်နယ်ဖားကန့်ကြောက်စိမ်းတူးဖော်ရေလုံးကွက်ဟောင်းတစ်ခုပေါ်အာကာသယာဉ်ကားလို့ယူဆရတဲ့တပ်တုကိုယ်တိုင်အပိုင်းတစ်ခုကျလာခဲ့မှုပါတယ်ခင်ဗျာ။